နေပြည်တော်လွှတ်တော်အစည်းအဝေးကိုအဝေးထိန်ဒရုန်းရင်လွှတ်တင်ပြီးပုံရိုက်ကူးဖို့စူးစမ်းခဲ့မှုနဲ့လက်တလောထောင်2လ600ထားရတဲ့အလွတ်တန်သတင်းတောက်ကိုအောင်နိုင်စိုးပါဝင်နိုင်ငံသားသတင်းတောက်နှစ်ဦးနဲ့ရင်မောင်းတို့ကိုတွင်းကုန်ထုတ်ကုန်ဥပဒေနဲ့တရားစွဲဆိုထားတဲ့အမှုနိုင်ငံသားသတင်းတောက်နှစ်ဦးကိုလာဝကဥပဒေနဲ့အရေးယူထားတဲ့ပုံမှန်တွေကိုတရားရုံးကရုပ်သိမ်းပေးလိုက်ပါတယ်။ နေမီတဲကလွတ်တော်အစာအုပ်ကိုအဝေးထိန်ဒရုန်းရီနဲ့ပုံရိုက်ကူးဖို့ကြိုးစားခဲ့တာကြောင့်ထောင်နဲ့နှစ်လကြာနေတဲ့ဒရင်နောက်တွေပေါ်နောက်ထပ်ဆွဲဆိုထားတဲ့နှမှုကိုတရားရုံးကရုပ်သိမ်းပေးလိုက်ပါတယ်။အလွတ်တန်းဒရင်နောက်ကွန်လိုင်းစုပါဝင်ဒရက်ကီခြေဆိုင်တရားဒီဒရင်ဌာနရဲ့နိုင်ငံသားဒရင်နောက်နှုတ်နဲ့ရင်မောင်းတို့အပေါ်တင်းကုန်ထုတ်ကုန်ဥပဒေပုံမှနိုင်ငံသားဒရင်နောက်နှစ်ယောက်ကိုလဝကဥပဒေပုံမှတွင်နဲ့တရားဆွဲဆိုထားတာကိုရုပ်သိမ်းခွင့်ပြုဖို့တရားလူတွေဘက်ကဒီဇင်ဘာ26ရက်နေ့ကရှောက်တင်ခဲ့တာဖြစ်ပါတယ်။သူတို့ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမယ့်ရည်ချက်မရှိဘဲနိုင်ငံသားတရင်းနောက်တွေအနေနဲ့နှစ်နိုင်ငံချင်းချင်းရေးကိုရှေ့ရှုပြီးအမှုကိုရုပ်သိမ်းဖို့တရားစွဲဆိုထားတဲ့ရဲတပ်ဖွဲ့နဲ့လာဝကတို့ဘက်ကတရားရုံးကိုရှောက်ထားခဲ့တာပါ။နေပြည်တော်စမူတီတရားရုံးကတရားလူတွေရဲ့ရှောက်ထားချက်ကိုလက်ခံပြီးဒီကနေ့ဒီဇင်ဘာ28ရက်နေ့မှာအမှုတွေကိုရုပ်သိမ်းဖို့အမိန့်ချမှတ်လိုက်တာပါ။အခုလိုအမှုကိုရုပ်သိမ်းပြီးနောက်မှာတော့လေကြောင်းပြန်လည်မှုဆိုင်ရာအဥပဒေနဲ့ထောင်နဲ့နှစ်လားကြာခံနေရတဲ့ကြံရှိတဲ့ရက်အားလုံးကိုအထက်ညွှန်ကြားမှုနဲ့လျှော့ရက်အဖြစ်သတ်မှတ်လိုက်ပါတယ်။အခုလိုအမှုရုပ်သိမ်းပြီးလျှော့ရက်ပေးရတဲ့ပတ်သက်လို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်းကအကျိုးဆောင်ရှေ့နေကြီးဦးခင်မောင်ဇော်က VOE ကိုခုလိုပြောပါတယ်
။သူတို့ကနော်အဲ့ဒီဂျုံကနေပြီးတော့မှအမင်းချပြီးတော့ပြန်လွတ်လိုက်ပြီးတော့နောက်ကြမှာပါလေ။ဇမဲရင်းကိုပို့ပြီးတော့မှနော်အခုအဲ့ဒီဇမဲရင်းပို့ရောက်တဲ့အခါကျမှဒီမဲရင်းကထောင်ပိုင်းကြီးကနေဒီလိုပြောရဲတဲ့နော်ဒီကခံလေးကိုအဲ့ဒီဟိုကနေအထက်ကနေပြီးတော့မှသူတို့ရဲ့ drone လွတ်တယ်နဲ့အခုအဲ့ဒီမိကြောင်အဲ့ဒီဝင်ရည်ကဆိုတော့အပြည့်ပြခံနေတဲ့နလအဲ့နလနဲ့ပတ်သက်ပြီးတော့အဲ့ဒါကိုသူကအကုန်လုံးကိုသူကရုပ်သိမ်းလိုက်ပါအကြမ်းတဲ့ရက်ဒီအကုန်လုံးကိုချော့ရဲအဖြစ်နဲ့သတ်မှတ်ပေးပြီးတဲ့အခါကျတော့ဒါထောင်ပိုင်းကြီးရဲ့လွတ်ပိုင်းကိုအဲ့ထောင်ပိုင်းကြီးကိုအဲ့လိုပြင်ကြတယ်ပါလို့ဒီတော့မနေ့ရှင်မနေ့ခုနှစ်နာရီမှာဆွတ်ပါလို့ကြင်ကြားလို့ပြောပါတယ်
။လေကြောင်းပြန်လည်မှုဆိုင်ရာဥပဒေနဲ့နိုဝင်ဘာ10ရက်ကထောင်နဲ့နှစ်လကြာနေတဲ့ဒရင်နောက်တွေဟာပြစ်ဒဏ်ကျခံရပြီးပြန်လည်လွတ်မြောက်ဖို့17ရက်ကလိုတော့တဲ့အချိန်မှာအခုလိုအထက်ရဲ့ညွှန်ကြားချက်နဲ့ချော့ရရရှိခဲ့တာဖြစ်ပါတယ်။အမှုကိုရုပ်သိမ်းလိုက်ပြီးမဲ့တတိယကံအဖြစ်သိမ်းဆည်းထားတဲ့ပစ္စည်းတွေကိုနိုင်ငံပိုင်အဖြစ်သိမ်းဆည်းဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။သိမ်းဆည်းထားတဲ့ပစ္စည်းတွေကိုပြန်လည်ရရှိဖို့ခရိုင်တရားရုံးကိုရှောက်တင်သွားဖို့ရှင်းနေပြီးကြိုးစားနေပါတယ်။တရားရင်ဆိုင်နေရတဲ့ပုံမှန်နှစ်ခုကိုရုပ်သိမ်းပြီးထောင်နံကိုလည်းလျှော့ရပေးလိုက်တဲ့အတွက်မိသားစုဝင်တွေကဝမ်းသာနေကြပါတယ်။ကွန်နိုင်ဆိုးရဲ့ဖခင်ဖြစ်သူဦးအောင်ကျော်ဆိုးကအခုလိုပြောပါတယ
်။ဘာမှပြောကြရမရှိပါဘူး။အရန်ကျေးဇူးတင်ပါတယ်လို့နော်။ဒီရောက်ကြသူတို့နှစ်လပြည့်သွားတဲ့အတွက်ပေါ့နော်။သူတို့လှုပ်ပေးလိုက်တယ်။အနာပိုင်းမျိုးလည်းအများကြီးကျေးဇူးတင်ပါတယ်လို့နော်။တခြားသူတို့ရဲ့တစ်ချက်ကအရှင်ပြေသွားပါတယ်အဲ့ဒီအတွက်ပေါ့မှာ။သူတို့မှဘာမှအပြစ်မရှိအောင်ကြည့်ရတယ်လေ။ကျေနပ်ပါတယ်လို့ကျန်တဲ့နှမှုကိုရုပ်သိမ်းပေးလိုက်တဲ့လူကိုကျေးဇူးတင်ပါတယ်။ဒါတော့ဥရောကတော့ဒီလိုလေဟိုအမမားတော့ငကိုတဲ့အမှလည်းသူတို့ကတော့အပြစ်မရှိပါဘူး။သူကစကံပြန်တက်တက်ပါပဲ။အဲတော့စကံပြန်တက်တက်ကိုသူ့ကိုအရှင်ပြေအောင်လုပ်ပေးလိုက်တဲ့ပုံမှာဟောအိုးတွေနဲ့ညီဆောင်ရွက်ပေးရပါဗျာ။အများကြီးကျေးဇူးတင်ပါတယ်လို့အနာပိုင်းက
တူရကီခြေဆိုင်စင်ကာပူရုံးဝယ်တရားစီဒရင်ဌာနကမလေးရှားနိုင်ငံသူဒရင်နောက်စင်ကာပူနိုင်ငံသားဒရင်နောက်အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့ကွန်နိုင်ဆူးနဲ့ရင်မောင်းတို့ကအော်တိုဘာ28ရက်မနက်ပိုင်းကနေပြည်တော်လွတ်တော်အဆောက်အဦနီးမှာဒရုန်းလွတ်တင်နေတဲ့အချိန်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။